တရုတ်ဆိုရရဲ့နောင်9နှစ်အစီအစဉ်တွေကိုတရုတ်ဝန်ကြီးချုပ်တက်လီခွန်ချောင်းကတနင်္ဂနွေနေ့ကသတင်းတောက်တွေကိုတွေ့ဆုံပြောပြခဲ့ပါတယ်။တရုတ်နိုင်ငံကိုပြုပြင်ပြောင်းလဲဖို့အတွက်အချိန်အကြာကြီးတဲ့ကမရှင်းနိုင်တဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းရမယ်။အရင်မလုပ်ဘူးတဲ့နည်းလမ်းတွေနဲ့ရှာဖွေဖြေရှင်းရမယ်လို့ပြောခဲ့ပါတယ်။ဘလို့ခက်ခဲနဲ့နေတဲ့ပြဿနာမျိုးဖြစ်ပါသေးတရုတ်နိုင်ငံကရအောင်ရှင်းရမယ်လို့လည်းဆိုပါတယ်။တရုတ်ဆိုရရဲ့နံပါတ်1ဦးစားပေးကတိုးတက်နေတဲ့တရုတ်စီးပွားရေးဆက်တိုးတက်ဖို့ဖြစ်ပြီးတော့စုစုပေါင်းပြည်တွင်းထုတ်ကုန်တန်ဖိုးကို 9.5% အထိဖြစ်အောင်ပြတ်မှတ်ထားတယ်လို့ဝန်ကြီးချုပ်လီကပြောပါတယ်။တရုတ်ပြည်သူတွေအနေနဲ့ဒီထက်အခက်ခဲတွေကိုရင်ဆိုင်ကြရမယ်ဆိုရင်လူမှုအတိုင်းဝိုင်းထဲမှာစိတ်တက်တဲ့ဇာရိတဘိုင်းမှာထိခိုက်မှုတွေရှိလာနိုင်တာကိုလည်းပြောပါတယ်။ဒါကြောင့်တရုတ်နိုင်ငံအနေနဲ့ပြည်သူတွေရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုကာကွယ်စောင့်ရှောက်ရမယ်လို့ပြောပါတယ်။တရုတ်ဆိုရရဲ့အသုံးစရိတ်တွေလျှော့ချဖို့ဘျူရိုကရေစီစနစ်ကိုတည်တည်တသာရှင်းချသွားဖို့အတွက်လည်းကတိပြုသွားပါတယ်။နိုင်ငံတော်ရဲ့လုပ်ပိုင်ခွင့်အာဏာတွေကိုရှင်းချပြစ်ဖို့အတွက်တော့စိန်ခေါ်မှုတွေရှိနေသေးတာကိုတရုတ်ဝန်ကြီးချုပ်တက်လီခွန်ချောင်းကတနင်္ဂနွေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်ခင်ဗျာ။